မေရိကန်လေဂျင်သင်းမောပါတဲ့အမေရိကန်တောင်ကိုရီးယားပူးတွဲစင်လေဂျင်ဖူတရက်ကိုဂျပန်နိုင်ငံအိုကီနာဝါကျွန်းရဲ့အပြင်ဘက်နိုင်ငံတကာရေပိုင်ထဲမှာ၃ရက်ကြာပြုလုပ်ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန်တပ်မှုတစ်ခုလုပ်တော့မယ်လို့သတင်းတွေထွက်လာတဲ့အချိန်မှာပဲ၄နှစ်ကျော်အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့အမေရိကန်တောင်ကိုရီးယားစီးလေဂျင်မှုတရက်ပြုလုပ်ခဲ့တာလို့တောင်ကိုရီးယားစစ်ဘက်ကစနေနေ့မှာကြေညာပါတယ်။တန်ချိန်သက်သိမ်းရှိတဲ့နျူကလ িয়ার စွမ်းအင်သုံး USS Ronald Reagan လေယာဉ်တင်သမောကြီးအပါအဝင်ပက်ထင်းတက်ဒုံ USS Antietam Cruise စစ်သမောနောက် USS Benford ဖြတ်သမောလောင်စာဆီနဲ့ရိတ်ခါတင် USNS Bighorn တို့ဒီစီးလေးချင်းမှုမှာပါဝင်ခဲ့တယ်လို့ပဲတောင်ကိုရီးယားဘက်မှာလည်းတန်ချိန် 14,500 ဆန်းနဲ့ Marudu တိုက်ခိုက်ရေးသမောတန်ချိန် 9,600 ဆန်းနဲ့ Sea John ဖြတ်သမောနောက်တန်ချိန် 4,400 ဆန်းနဲ့ Monmu စစ်သမောနဲ့အခြားသမောငယ်တွေအတော်များများပါဝင်တယ်လို့တောင်ကိုရီးယားစစ်ဦးစီးချုပ်အဖွဲ့ရဲ့အကြီးအကဲကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာသမရသစ်တက်ပြီးတော့ပထမဆုံးကြိမ်လုပ်တဲ့ပူးတွဲစီးရေးလေ့ကျင့်မှုတရားဖြစ်တယ်လို့ပဲ။2018ခုနှစ်နိုဝင်ဘာလကလေးကဆိုရင်တော့လင်းဂျင်သင်းမောကြီးပါဝင်တဲ့စီးရေးလေ့ကျင့်မှုဒါပထမဆုံးအကြိမ်ပြုလုပ်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ရန်စားမှုတွေကိုပြင်းပြထန်ထန်ကိုတုံ့ပြန်မယ်ဆိုတဲ့နှစ်နိုင်ငံပန်းဖြတ်ချက်ကိုဖော်ပြတယ်လို့ပဲ။စီးရေးကာကွယ်မှုပေးမယ်ဆိုတဲ့အမေရိကန်ပြောင်စုရဲ့ဂရီကွေကိုလည်းဖော်ပြချက်ဖြစ်တယ်လို့တောင်ကိုရီးယားစစ်ဘက်အကြီးအကဲကကြေညာချက်မှာဖော်ပြပါတယ်။မြောက်ကိုရီးယားနိုင်ငံဟာ2018ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့တိုက်ချင်းပြစ်ဒုံးလက်နက်ဆန်းသတ်မှုလှုပ်လာခဲ့တဲ့နောက်ပြီးခဲ့တဲ့မတ်လအတွင်းကတော့ပင်လယ်ဝါထဲမှာ USS Abraham Lincoln လေယာဉ်တင်သင်္ဘောဦးစီးပြီးတော့စီးလေးချင်းမှုတရားပြုလုပ်ခဲ့ပါတယ်။အဲဒီနောက်မှာတော့ဒီ USS Abraham Lincoln ရေတပ်အုပ်စုဟာဧပြီလအတွင်းမှာကိုရီးယားကျွန်းဆွယ်တစ်ဝိုက်မှာရေပြင်မှာကင်းလှည့်ပါတယ်။အခုလည်းပဲ2018ခုနှစ်ကတည်းကမလုပ်ခဲ့တဲ့နျူကလ িয়ার ဆန်းသတ်မှုတရားလုပ်မယ်ဆိုပြီးတော့မြောက်ကိုရီးယားဘက်ကပြင်ဆင်နေတယ်လို့ထောက်လိုင်းသတင်းတွေကိုကိုးကားပြီးတော့တောင်ကိုရီးယားဘက်ကပြောဆိုလာတဲ့အချိန်မှာအခုလိုမျိုးပူးတွဲစီးလေးချင်းမှုတရားဖြစ်လာတာပါခင်ဗျာ။